ဟုတ်ကဲ့ပမောခဒေါက်တာဆောင်းဝင်းခင်ဗျာဒီကလေးငယ်တွေမှာ HIV AIDS ဆိုခေါ်တဲ့ကိုယ်ခံစွမ်းအားကျတဲ့ယောဂဖြစ်တာဘယ်လိုအနေထားရှိလဲဆရာ
ဟုတ်ကဲ့ကလေးတွေမှာလည်းပေါ့နော် HIV AIDS ဖြစ်တဲ့ကလေးတွေကျွန်တော်တို့တွေ့နေရပါတယ်ဒါပေမဲ့ဟိုအရင်နဲ့ဆိုင်တော့နည်းနည်းနည်းသွားတယ်လို့ထင်တယ်ပေါ့နော်အဲဆိုလူကြီးတွေရဲ့ကုသမှုကောင်းလာတာနဲ့မျှတော့ဒီယောဂအကြောင်းသိလာတာနဲ့မျှနည်းနည်းတော့နည်းလာတယ်လို့ထင်တယ်တိုးတော့HIV AIDS ဖြစ်တဲ့ကလေးနဲ့ဆေးရုံတင်လာတယ်ဆရာတို့တွေ့တာပေါ့နော်ရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလို့နည်းလာတယ်ဆိုတော့ဒါသတင်းကောင်းတစ်ခုပါဆရာနော်အဲ့ဒီခါကျတော့ဆရာကြီးကလေးငယ်တွေမှာ HIV AIDS ယောဂါကဘာကြောင့်အဓိကဖြစ်ရတာလ
ဲဒီ HIV ပိုကူးစက်တာပေါ့နော်ကလေးတွေမှာလူကြီးနဲ့မတူတာတော့ဒီ90ရာခိုင်နှုန်းကကိုယ်ဝန်ဆောင်မိခင်ကနေပြီးတော့ကလေးကြီးကိုကူးတာပါလားကျန်တဲ့100ရာခိုင်နှုန်းကတော့ဒီကလေးကယောဂါပိုးရှိတဲ့သွေးကိုတွန်းမိတာတို့သွေးကြီးကိုတွန်းမိတာနောက်မတန်ရှင်းတဲ့ဇေတုပိုက်တွေကကူးတာနောက်ရှားချပါပါတော့ဒီ sexual abuse ပေါ့နော်ကလေးကိုလိမ်မန်းဆိုင်ရာမကွေးမရဒီယောဂရှိတဲ့လောက်ပြုကျင်တာလေကူတာပေါ့ဒါတော့တော်တော်လေးကျွန်တော်နိုင်ငံမှာရှားပါတယ
်ဟုတ်ကဲ့ဆရ
ာမပိုးရှိလို့ရှင်ပေါ့နော်ကလေးကိုကူးနိုင်တဲ့ပမာဏ25ရာခိုင်နှုန်းက50ရာခိုင်နှုန်းရှိပါတယ်ဘာမှမလုပ်ဘူးရှင်ပေါ့နော်ခုနောက်ပိုင်းမှာကျွန်တော်တို့အမေကနေကလေးကိုကူးဆက်တာကိုကာကွယ်တဲ့နီးစပ်ရင်းရှိလာတဲ့အတွက်ကူးဆက်မှုကရော့လာပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုမျိုးဒီမိခင်ကနေပြီးတော့ဒီကလေးကိုကူတာပေါ့နော်ကာကွယ်နိုင်ဖို့အတွက်ဘာတွေလုပ်နိုင်မလဲဆရာ
။အဲဒီကာကွယ်ရေး service ကိုဝန်ဆောင်မှုတွေကိုကျွန်တော်တို့ဆေးရုံတော်တော်များများပြီးနေပါတယ်။အဲတော့ဆေးရုံတွေမှာဒီမိခင်တွေကိုရင်အပ်တဲ့ချိန်မှာ HIV AIDS ကြောင့်ရှင်းပြတယ်။တွေးဆစ်ချင်အောင်ဆေးရုံမှာတွေးဆစ်မယ်ပေါ့။အဲလိုဆစ်လို့တွေးတယ်ဆိုလို့ရှိရင်ကျွန်တော်ကအဲ့ရစားပြီးတော့ဒီ MC Retroviral Therapy လို့ခေါ်တာပေါ့။ HIV ပိုးကိုထိန်းချုပ်တဲ့ဆေးတွေပေါ့နော်အဲ့ဒါတွေကိုဝင်ကာလာတွေကပြေးထားပါတယ်ပြေးထားပြီးဒီလိုကလေးမွေးမယ်ဆိုရင်ခွဲမွေးသည်ဖြစ်စေရိုးရိုးမွေးသည်ဖြစ်စေဒီကိုဝင်စားတဲ့အချိန်မှာသူ့ကို HIV ပိုးတက်တဲ့ဆေးတွေပြေးထားမယ်နောက်မွေးလာတဲ့ကလေးကိုလည်းပြေးပါအဲ့လိုပြေးလိုက်ခြင်းအပြင်ဒီကလေးကိုကူးဆက်တဲ့နှုံပေါ့ခဏတော့ဘာမှမလုပ်ရင်တော့မိမ HIV ရှိရင်25 50ရိုင်းလို့ကူးနိုင်တယ်ဒါပေမဲ့ဒီလိုလုပ်လိုက်ရင်တော့တော်တော်များများကိုရှော့ချတော့လုပ်လို့ရပါတယ်နောက်တစ်ခုကဒီ25-50ရာနှုန်းကူးနိုင်တဲ့ဒီမှာမိခင်တို့ကကူးတာလည်းတစ်စိတ်တစ်ပိုင်းတော့ပါတော့ပေါ့နော်။ဒါကြောင့်မလို့ဒီမိခင်တို့ပဲတိုင်မလားမိခင်တို့ဖြစ်ဆွဲလို့မဟုတ်ပါဗျာ။အဲ့ဒါတိုင်မလားပေါ့။ဒီပြင်စားတင်တိုင်မလားရွေးချယ်ရပါမယ်။မိခင်တို့တိုက်တဲ့ကလေးမှာတော့6လပြည့်ရင်တော့လည်းဒါလည်းလုံးဝဖြတ်ပြီးတော့ဒီပြင်စားတော့ဖြစ်ဆွဲစားစတင်ကြည့်ရပါမယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဒီကာကွယ်တဲ့ဂျာရီရပဲယောဂဖြစ်လာခဲ့တယ်ဆိုတော့ဆရာနော်မတော်တဆ။အဲ့လိုဖြစ်လာခဲ့ရင်ယောဂဖြစ်ကြောင်းဒီကလေးငယ်နေနဲ့ဘယ်လိုသိနိုင်မလဲ
ဒီ HIV AIDS ပိုးကြောင်းယောဂဖြစ်တဲ့ခါကျခန္ဓာကိုယ်တစ်ခုလုံးကိုထိခိုက်နေတာပေါ့နော်ဒါကတော့ပယ်ချက်ရှင်းတော့ HIV ဒီလိုကျွန်တော်ပြောလို့မရဘူးပေါ့အဲဒါကြောင့်မကျွန်တော်ကဒီကပ္ပကျမရေခွဲရသတ်မှတ်တာလေးယောဂသတ်မှတ်တာရှိပါအဲဒီမှာအဓိကလက္ခဏာနှစ်ခုနဲ့ဒါမညာလက္ခဏာနှစ်ခုရှိရတယ်ပေါ့ဥပမာအဓိကလက္ခဏာတွေထဲမှာတော့ကလေးကပိန်သွားတယ်သူမို့တိတ်တော့ကိုယ်လေးချင်းမတက်ဘူးသမို့တလာတဲ့ပုံပြီးတော့ဝင်သွားနေတယ်။သမို့တလာတဲ့ပုံပြီးတော့ဖြားနေတယ်ပေါ့နော်။အဲ့ဒီကနှစ်ခုရှိလို့ရှင်ဒါအဓိကလက္ခဏာနှစ်ခုရှိတယ်လို့ပြောလို့ရတာ။ကာမညလက္ခဏာတွေကတော့ဒီကုန်လုံးမှရှိစိတ်တွေကြီးလာတယ်။နောက်ပြီးတော့ဒီပါဇက်မှာမှတ်ရှုတွေပေါက်တယ်။ပြီးရင်ကလေးငယ်လေးတွေမှာဟိုဖြစ်တတ်တဲ့ယောဂပိုးဝင်ခြင်းတွေပေါ့။ဒါကြောင့်လာနားကိုက်တာတို့ဒါမျိုးတွေကခဏခဏဖြစ်တယ်။အချောင်းဆိုးတာရက်ကြတယ်သုံးပတ်တဲ့ပူကြတယ်။ခန္ဓာကိုယ်မှာရေသားမှာအပူပိန်တွေထွက်တယ်။နောက်ပြီးတော့အမေမှာ HIV ပိုးဝင်ကြောင်းသိကြတယ်ပေါ့။အဲအဲ့ဒီအချက်6ချက်ကိုတော့ဒါမညာလက္ခဏာလို့သတ်မှတ်တယ်ပေါ့။အဲတော့ဒီလက္ခဏာနဲ့သာပြရင်တော့ခုနပြောတဲ့3ချက်တည်းကအဓိက2ချက်ဒါမညာ6ချက်တည်းက2ချက်ရှိရင်ဒါ HIV လို့သတ်မှတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ဘာလို့ကြည့်လဲဆိုလို့ရှိရင်ဒီ HIV ကိုတွေးစစ်ကြည့်တယ်ပေါ့ဗျာ။ဒါပေမဲ့ကလေးမှာတော့နည်းနည်းခက်တာပါလဲဆိုတော့HIV ပိုးကလေးမှာတော့မကူးတော့မှအမေက HIV ရှိနေလို့ရှိရင်ကျွန်တော်က antibody လို့ခေါ်တာပေါ့နော်ပฏิပစ္စည်းကိုလုံးနေကြဖြစ်တဲ့စံတမှုပိုးလဲလွယ်တဲ့စံတမှုကတကလေးတွားပြီးတော့ပြနေတတ်တယ်အဲ့ဒါကြောင့်မို့ဒီဟာက positive ဖြစ်တိုင်းနဲ့ဒီ16လမတိုင်ခင်မှာ HIV ဖြစ်တယ်လို့ပြောလို့မရဘူးပေါ့နော်ကလေးငယ်လေးတွေမှာကျွန်တော်ဒါအပြင်တစ်ပြင်ပြီးတဲ့ပိုးပြီးတော့မြင့်တဲ့တခွဲကစံတမှုတွေပေါ့virus ကိုပိုးမှုကြည့်ရလို့ P24 antigen လို့နော် PCR ပေါ့နော်ခုနကပိုင်းမှာတော့ PCR လဲတော်တော်လေးဟိုတက်ပါတယ်ဒါတွေလောက်ကြည့်ရင်တော့လဲ ကလေးကိုတေချာပါကူမကူဆိုတာပြောလို့ရတယ်ဗျာ
။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတန်တရားရှိနိုင်တဲ့ဒီလက္ခဏာတွေပေါ်လာပြီဆိုလို့ရှိရင်တော့တေချာအောင်စစ်စစ်ကြည့်တာကောင်းတော့ပါဆရာနော်
။စစ်စစ်ကြည့်တာပါဟုတ်ကဲ
့။ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအခုလိုယောဂဖြစ်လာပြီဆိုတော့နော်ဒီကုသမှုအပိုင်းအနေနဲ့ရော
ကျွန်တော်အနေနဲ့ကုလို့ရပါတယ်။ကျွန်တော်က HIV ကအခုစပေါ်ကတော့ကုရနတ်တိဆေးမရှိပါတော့သူကဆေးကုဆေးမရှိတဲ့ယောဂဖြစ်တယ်ပေါ့။အခုနောက်ပိုင်းမှာတော့ဒီယောဂပို့ထိန်းချုပ်တဲ့ retro biotherapy ကတော့ပါနော်။တကယ်ထိရောက်တဲ့ဒီ HIV ပိုးသက်ဆေးတွေပေါ်ပေါက်လာဖြစ်ပါ။ဒါပေမဲ့ဒီကုသူရဲ့ဒီဆေးတွေရဲ့ဒါပေမဲ့လွယ်ရကူပေါ့တရတရတပတ်ကုရုံနဲ့တော့လည်းမပြောက်ဘူး။ကျေးကြာကြီးကူရတဲ့ကုန်ကျစီလည်းများပါတယ်ပေါ့နော်အဲ့လိုဒီ HIV ယောဂပိုးဆေးဝါးနဲ့ကုတာပေါ့အဲ့တော့အခုချိန်မှာတော့ကလေးတွေမှာလည်းကျွန်တော်တို့ကလုပ်လို့ရပါတယ်အဲ့ဒီ ARV တွေပေးထားလို့ရပါတယ်နောက်တနည်းကပါလဲဆိုလို့ရှိရင်ဒီကိုယ်ကအားကျလို့ဖြစ်လာတဲ့ယောဂတွေပေါ့ဒီမှာခဏခဏလေကျောင်းလာတဲ့အာရိယဝန္တာကုပေါ့မက်ကျူပေါ့မက်ကျူကုအဓိကတော့ဒီ TB ပေါ့နော်ပမာဏမှာတော့ HIV ဖြစ်လို့ရှိရင်ကိုယ်ကအားကျတော့ TB ယောဂပိုးဝင်တယ်ပေါ့ဒါဆို TB ကိုကုစားခြင်းစိတ်ချလက်ချင်းနဲ့ကုသရယောဂတခုဖြစ်လာပါပြီ။ဆေးရုံတော်တော်များများမှလည်းဒီ HIV နဲ့ပတ်သက်တဲ့ဆေးဝါးတွေထပ်ပံ့ပြီးတဲ့ဆေးကနေရှိနေပါလေ။ဒါမှမဟုတ်အကောင်းဆုံးကတော့ဒီမဖြစ်အောင်ကာကွယ်တာအကောင်းဆုံးပါပဲ။အဓိကတော့ဒီကိုဝင်ဆောင်မိခင်မှာရှိနေရင်ကိုဝင်ဆောင်မိခင်